အမေရိကန်နိုင်ငံတောင်ပိုင်းဝီဟင်မှာလေယာဉ်ပြတ်ကျနှိုင်းလောက်တဲ့အင်ဂျင်ဆက်ချိုးယွင်းမှုနဲ့ရင်ဆိုင်နေရတဲ့ခီးတဲ့တဲ့လေယာဉ်ကိုအနေရကင်းစွာမြေပြင်ကိုဆင်းသက်ပေးနိုင်ခဲ့တဲ့အတွက်ကြောင့်အမေရိကန်ရေတပ်တိုက်လေယာဉ်မောင်းသမားဟောင်းတဦးဖြစ်သူလေယာဉ်မှုကိုတရဲကောင်းဖြစ်နဲ့ဝိုင်းဝန်းချီကျူးနေကြပါတယ်။ South West Key တဲ့တဲ့လေယာဉ်မှုတမ်မီဂျိုးရှူချာအင်ဂါနီကနယူးယောက်မြို့ကနေဒက်လတ်စ်မြို့ကိုကောင်းကင်မြင့်မီတာ 9600 ကျော်မှာပြန်တန်းနေစင်ပါပဲ။သူ့မောင်းနေတဲ့ Boeing 737အမျိုးအစားလေယာဉ်ရဲ့ဘဲဘက်ဆက်တလုံးပောက်ကွဲခဲ့တာဖြစ်ပါတယ်။ပောက်ကွဲတဲ့အဆနာကလေယာဉ်ပြင်ပေါက်မှန်တစ်ခုကိုထိမှန်ပြီးမှန်ကွဲသွားတဲ့နောက်မှာလေရဲ့ဆုပ်ယူရာကိုခံရတဲ့အတွက်ခီးတဲ့အမျိုးသမီးတဦးအဲ့ဒီပြင်ပေါက်ကနေအပြင်ဘက်ကိုဒစိပ်တစ်ပိုင်းထွက်သွားခဲ့ပါတယ်။အဲ့ဒီမျိုးသမီးကိုတခြားလေယာဉ်စီးခီးတဲ့တွေကလေယာဉ်ထဲကိုပြန်ပြီးဆွဲသွင်းနိုင်ခဲ့ပေမဲ့သူမကတော့တည်ဆုံသွားပါတယ်။ဒါဟာကိုနှစ်တာကာလအတွင်းအမေရိကန်ခီးတဲ့တင်လင်းရဲ့လေချောင်းပြန်တန်းစဉ်မတော်တဆဖြစ်မှုနဲ့လူတည်ဆုံခဲ့ရတာဖြစ်ပါတယ်။အခင်းဖြစ်ပွားစဉ်မှာလေယာဉ်မှူးရှူကလေချောင်းထိမ့်သိမ်းရေးဌာနကိုအင်ဂျင်ပျက်စီးမှုနဲ့ပတ်သက်ပြီးအကြောင်းကြားနိုင်ခဲ့တယ်လို့မီတာ6600ကျော်ကနေမြေပြင်ကို5မိနစ်တွင်မှပဲအရေးပေါ်သက်ဆင်းနိုင်ခဲ့တာဖြစ်ပါတယ်။လေယာဉ်ဟာဖီလာဒယ်ဖီးယားလေယာဉ်ကွင်းကိုဆင်းသက်ခဲ့တာပါ။